ဆန္ဒပြမှုတွေလေးလကြာဆက်တိုက်ဖြစ်နေတဲ့အခါကောင်းမှာဒီသတင်းပတ်ကုံတဲ့ပြင်းထန်တဲ့ဆန္ဒပြပွဲတွေနဲ့မငြင်းသက်မှုတွေဆက်လက်ဖြစ်ပွားခဲ့ပြီးတဲ့နောက်အခက်ကြုံနေရတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကအစိုးရစတင်တဲ့ဆန္ဒပြပွဲတွေကိုနှိမ်နှင်းဖို့တရုတ်ပြည်မှာကြီးရဲ့အကူအညီကိုရယူဖို့အချက်ကိုလည်းပြစ်ပယ်မထားဘူးလို့ဆိုပါတယ်။ VOA သတင်းတောက်ပက်စီဝီတာကူဆွာရာသတင်းပြပို့ထားတာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်
။ဟောင်ကောင်ကဆန္ဒပြပွဲတွေကိုတားဆီးဖို့လူမျိုးကွဲမှာမျက်နှာပုံးဆွတ်သွားလာတာကိုပိတ်ပင်ခဲ့တဲ့ဟောင်ကောင်အစိုးရရဲ့အရေးယူဆောင်ရွက်ချက်ကြောင့်ဟောင်ကောင်ကဆန္ဒပြပွဲတွေအဆုံးသတ်ပြီးရုပ်ဝတ်ပြပြတော့ရမယ်စာပူပူပြစ်ခံတဲ့အကြမ်းဖက်ဆန္ဒပြပွဲတွေကိုတော့တူတူရှင်းဆိုင်လာခဲ့ရပါတယ်။မြန်မာပုံတက်တင်ဆန္ဒပြတဲ့အကြောင်းရင်းကိုဆန္ဒပြဟောင်ကောင်တူတူကအခုလိုပြောပြပါရစေ
။
ဒီမှာတို့ဘယ်သူဘဝဆိုတာကိုဖုံးကွယ်နိုင်ဖို့ဒီနှစ်နှစ်ဖုံးတွေကိုတက်ရတာပါ။မတက်ရင်ဒီမှာတို့အလုပ်ထုတ်ခံရတာပြီးအလုပ်ကျုပ်သွားနိုင်တာပဲရှိပါတယ်။ဒီမှာတို့ကိုဘယ်သူဘဝမှန်းသိသွားရင်ရဲကိုအားပေးအားမြောက်လုပ်နေသူတွေကလည်းကျမတို့ကိုရိုက်နှက်နှိပ်စက်နိုင်ပါရဲ့
။ဟောင်ကောင်ဆန္ဒပြပွဲတွေလေးလတာကြာမြင့်လာချိန်မှာပဲဆန္ဒပြပွဲတွေကြောင်းအထက်ရိုက်နေရတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကလက်ရှိပြဿနာကိုကုပ္ပါဒဖြေရှင်းဖို့ကြိုးစားတင်နေတဲ့တရုတ်ပြည်မှာကြီးရဲ့အကူအညီရယူဖို့အချက်ကိုလည်းထည့်ချာမထားဘူးလို့ပြောပါရဲ
့။ If the situation becomes so bad, then no options for people who doubt. If we want Hong Kong,
အချင်းကြီးကတိတ်ပြီးဆိုးလာနေဆိုရင်တော့ဘယ်နည်းလမ်းကိုမှချန်ထားမှာမဟုတ်ပါဘူး။အနည်းဆုံးဟောင်ကောင်ကိုနောက်ထပ်အခွင့်အလမ်းတည်းထပ်ပြီးရစီခြင်းနဲ့ဆိုရင်ပေါ့
။ဟောင်ကောင်ရေတည်ပြီးမှကြီးတာပါဝင်ပတ်သက်လာမယ်ဆိုရင်တော့ဗြိတိသျှကိုလိုနီဟောင်ဖြစ်တဲ့ဟောင်ကောင်မှာရှိနေပြီးသားအကြက်တဲကနေတဆင့်တက်ပြီးတစ်ဖက်ဆွန်းရောက်တဲ့အခြေအနေကိုရောက်သွားနိုင်တယ်လို့ဒီမိုကရေစီလိုလားသူအဲရစ်ကလိုင်းကပြောပါတယ်။
If Beijing sends troops to Hong Kong, it's already a symbolic gesture to the whole world that the one country, two system has come to an end, and no one can guarantee.
ဒီဥပမာကြီးကတက်တွေဟောင်ကောင်ကိုလွတ်မယ်ဆိုရင်တနိုင်ငံစနစ်မျိုးအုပ်ချုပ်မှုပုံစံအဆုံးသတ်ပျောက်ကွယ်သွားပြီဆိုတဲ့တင်စကားကဘာကြီးကိုပေးလိုက်တယ်လို့ဖြစ်သွားမှာပါ။နောက်ပါပြီဆက်ဖြစ်မလဲဆိုတာဘယ်သူမှအာမမခံနိုင်ပါဘူး။ဒုတိယ DMM နှစ်ကုမတစ်ခုဖြစ်လာနိုင်တာကအလွယ်လို့ပေါ့။ဒီဥပမာကြီးကိုလိုလားတဲ့ဟောင်ကောင်ဥပဒေပြုမှတ်တွေကမျိုးရည်ရဲ့မိပြန်ချက်တွေကိုတုံ့ပြန်တာမရှိရပေမဲ့ဒီမိုကရေစီဘက်တော်သားအမတ်တယောက်ဖြစ်တဲ့ Charles Mock ကတော့အစိုးရဟာလူတွေရဲ့ဒေါသနဲ့စစ်ပူမှုတွေကိုပိုပြီးဆွပေးနေတယ်လို့ဆိုပါတယ်
။ My worry is that the government isn't really just trying to solve the problem. They're trying to create more divisiveness.
ကျွန်တော်ဆိုရင်တော့အစိုးရကပြဿနာကိုဖြေရှင်းဖို့အစ်စ်မှန်စူးစမ်းနေတာမဟုတ်တာကိုပါ။သူတို့ကသဘောထားကွဲလွဲမှုတွေကိုပိုပြီးဖန်တီးပေးနေပါတယ်။လူတွေတော်တော်များများစိတ်မသက်မသာဖြစ်နေကြပါလေ
အခုလောလာချီကြလာတဲ့ဟောင်ကောင်ကမငြိမသက်ဖျို့ဖျဲဖြစ်မှုတွေနဲ့အတူတနိုင်ငံစနစ်မျိုးအုပ်ချုပ်မှုပုံစံတက်တန်းကုဆုံးချိန်မှာဟောင်ကောင်ဘာဖြစ်လာမလဲဆိုတဲ့မေးခွန်းကိုလည်းလူတွေကစိတ်ဝင်စားလာနေကြပါတယ်ဟောင်ကောင်တရားရုံးရှိနေချူဟောင်ဒန်နီယယ်ဖန်ကတော့နှစ်ဖက်ဆွေးနွေးမှုဟာအခင်အားကျတယ်လို့ဆိုပါတယ
် Major solution I think is to kick startA constitutional convention because we have plenty of time to talk about.
ဒီပါတဲ့အဖြစ်တစ်ခုအနေနဲ့ကတော့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာညီလာခံတစ်ခုဆက်လုပ်ဖို့ပါပဲ။တနိုင်ငံစနစ်နှစ်မျိုးပုံစံကိုဘယ်လိုပိုကောင်းအောင်လုပ်ကြမလဲ။ပြီးတော့2049ခုနောက်ပိုင်းဘယ်လိုအလုပ်ဆက်လုပ်ကြမလဲဆိုတာတွေကိုဆွေးနွေးဖို့ကျွန်တော်မှအချိန်မရှိပါသေးတယ
်။ဟောင်ကောင်မှာဆန္ဒပြသူတွေကသူတို့ရဲ့လူလားချက်တွေကိုဖြည့်ဆည်းပေးဖို့တောင်းဆိုနေကြဆဲဖြစ်ပါတယ်။ဒီမိုကရေစီအပြည့်အဝရရှိဖို့နဲ့ရက်တဖွဲ့ရဲ့လိုရက်တွေကိုစုံစမ်းစစ်ဆေးပေးဖို့ဆိုတဲ့အချက်တွေကသူတို့အဓိကတောင်းဆိုနေတဲ့အချက်တွေဖြစ်ပါတယ်ခင်ဗျာ